အမေရိကန်ကွန်ဂရက်လွှတ်တော်ရဲကိုအတင်းဝင်ရောက်ဖျက်ဆီးခဲ့သူတွေကအခုချိန်ထိဆွဲချက်တင်ထားသူတွေထဲမှာဒေါနယ်ထရမ့်ကိုထောက်ခံသူတူဖြစ်ပြီးလွှတ်တော်ရဲအတင်းဝင်တဲ့အချိန်ကိုကိုကိုဗီဒီယိုရယူခဲ့တဲ့ပြည်နယ်လွှတ်တော်အမတ်တဦးအော်လတော်ဥက္ကဋ္ဌနန်စီပလိုစီရဲ့ရုံးခန်းထဲမှာထိုင်နေခဲ့တဲ့ပုံထဲမှာပါသူအာကင်ဆောပြည်နယ်သားတူဦးတို့လည်းအပါအဝင်ဖြစ်ပါတယ်ဘိုဒူးနေကကွန်ဂရက်လွှတ်တော်ရုံးဝင်းဆက်ခမ်းမှုကိုစုံစမ်းစစ်ဆေးနေတာမှာအခုချိန်ထိဆိုရင်လူပေါင်းတဒါဇင်ကျော်ကိုဆွဲချက်တင်ထားပြီလို့တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်ဒီဖြစ်ရပ်ကိုအမေရိကန်တနိုင်ငံလုံးကရုပ်သံသတင်းတွေအင်တာနက်သတင်းတွေကနေစောင့်ကြည့်ခဲ့ကြပြီးအများအားဖြင့်မယုံနိုင်အောင်ဖြစ်ရသူတွေလည်းအီလီနွိုင်းပြည်နယ်ကအစိုးရဝန်ထမ်းဟောင်းတူဦးလည်းဖြစ်အငိမ့်စားပါမော့ခတူဦးလည်းဖြစ်တဲ့ Kent Redfield လည်းတူအပါဝင်ပါ
This was an attack on the legitimacy and authority of government and the rule of law. And so it was.
Daha, အစိုးရနဲ့တရားဥပဒေစုမှုမှုရဲ့တရားဝင်မှုနဲ့အာဏာပိုင်ဆိုင်မှုပေါ်တိုက်ခိုက်မှုတစ်ခုပါပဲ။လုံးဝမျှော်လင့်မထားပါဘူး။တကယ်ကိုမယုံနိုင်လောက်အောင်ဖြစ်ပြီးနားလည်ဖို့သိတ်ကိုခက်လာပါတယ်လို့အငြိမ်းစားပါမောက္ခ Kent Redfield ကပြောပါတယ်။ Virginia ပြည်နယ်လွှတ်တော်က Republican အမတ်တူဖြစ်တဲ့ Derek Evans ဟာလွှတ်တော်ပြဝုံတွေကတားမြစ်နေရတဲ့ဝင်ရောက်မှုနဲ့စွဲချက်တင်ခံထားရပါတယ်။အော်လူဒော်ဝထားရဲ့ရုံးခန်းထဲဝင်ထိုင်ကိုမှထိုင်ပြီးဓာတ်ပုံရိုက်ခန်းအော်လူဒော်အမတ်ဒူးစီပို့မဲ့စာအိတ်တစ်ခုကိုယူသွားခဲ့တဲ့အသက်60အရွယ်အာကင်ဆောပြည်နယ်သားရစ်ချတ်ဘာနက်ကိုတော့တောက်ကြနေမနေ့ပိုင်းကအာကင်ဆောမှာဖမ်းဆီးခဲ့ပြီးအများပိုင်ကိုခိုးယူမှုအပါအဝင်အမှု3ခုနဲ့တရားစွဲဆိုထားပါတယ်